စစ်တွေမျိုးကနေဘူးသီးတောင်ကိုသွားတဲ့ရွှေနဒီအမြန်ရေရင်ပေါ်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေအထက်ကလူ25ဦးကို AA အဖွဲ့ကမနေ့ကပြန်လွှတ်ပေးခဲ့တာပါ။အဲ့ဒီအထက်ကလူ22ဦးကိုဘူးသီးတောင်မျိုးအမှတ်3နေကြဆောင်ရဲတပ်ဖွဲ့ခွဲရုံမှာမနေ့ကစပြီးခေါ်ယူစစ်ဆေးနေတာဒီနေ့ညနေပိုင်းအထိပြန်လွှတ်မလာသေးဘူးလို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။စစ်ဆေးခံရသူတွေအထက်ကအသက်32နှစ်အရွယ်ကျောင်းဆရာဦးထွန်းရွှေဟာကျမ်းမာရေရှူရင်းလာတဲ့အတွက်ဒီနေ့နေ့လည်း12နာရီလောက်မှာဘူးသီးတောင်ဆေးရုံကိုတင်လိုက်ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဆေးရုံကိုတင်လိုက်ရတဲ့ကျောင်းဆရာရဲ့အမဖြစ်သူဒေါ်နီလာသိန်းကအခုလိုပြောပါတယ်
။ကျောက်တလေးပါမှာပေါ်မစွမ်းနိုင်မအိနိုင်နဲ့မနေ့ကဖုန်းဆက်ပါရဲ့သူအိလိုလိုမရဘူးတဲ့ဆာလိုလိုမရဘူးဘလိုလေးမသိဘူးတဲ့ငိုပါရဲ့ငိုလို့ကကျွန်တော်တို့အခုညတောင်းပြီးတော့တက်ကဆေးခန်းလာပြပေးရပါဆေးရုံလာပြပြီးတော့အဆေးရပါရဲ့တွင်းရမယ်လို့ပြောပါတယ်။ပြီးတော့အိအောင်လေးအိဆေးလေးနဲ့စိတ်ကြီးဆေးလေးနဲ့အလိုမျိုးလုပ်ပေးမယ်လို့ဆေးရုံတင်ရမယ်လို့ပြောလို့ဆေးရုံတင်ထားပါ
။ထိမ့်သိမ့်ဆက်ဆက်ခံနေရသူတွေရဲ့မိသားစုဝင်တွေကပြန်လွတ်လာဖို့အရေးကိုဂိဝါကနေစောင့်မျှော်နေပေမဲ့ဒီနေ့ညနေပိုင်းအထိပြန်လွတ်မလာသေးတာကြောင့်စိုးရိမ်နေကြပါတယ်။ထိမ့်သိမ့်ဆက်ဆက်ခံနေရတဲ့ဦးမောင်မြင့်နိုင်ရဲ့မိသားစုဝင်တဦးဖြစ်သူဒေါ်စိန်လာဖြူက
ကျမတို့ကတော့စိုးရိမ်တာပေါ့သူတို့ခေါ်တော့လာတဲ့ခင်ပြီးတော့ဟိုမှာလေသူတို့ကစာမွေအိမ်မပြောပြီးတော့နေတာကျမမဲလေးဆိုလို့ရှိရင်စိတ်တွေပါလေကောက်ပြီးတော့နေရတာသူကကျမရဲ့ကလေးသိကောက်တာမဟုတ်ဘူးဒီရောက်ရင်လေမိသားစုနဲ့ပြေဖို့မရဆိုတော့ကျမတို့စိုးရိမ်တောက်ကြတာပေါ့သူတို့စိုက်ဆေးတာပြီးရောက်ကြည့်ကျမတို့ပြင်ရှင်စီစောင်းနေရမလို့ဆိုတာလည်းမသိဘူးတဲ့သူတို့စိုက်ဆေးမပြီးမှပဲလဲမယ်ဆိုတော့ကြားရဲကြားတော့ပြီမလေးကပေါ့မိသားစုနဲ့ခုထပ်ပြီးပြေဖို့မရသေးဘူးဖြစ်နေပါတယ်
စစ်စေးခံနေရသူတွေနဲ့အတူရှိနေတဲ့ဘူးသီးတော်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံက
မင်းကစစ်တဲ့အချက်လက်တွေနဲ့ကိုယ်လေးနေတဲ့တပ်ပစ်ခံ9ယောက်ရှိတယ်လို့ပြောတယ်အဲ့ဒီ9ယောက်ကိုစစ်စေးတယ်အဲ့ဒီဟာပြီးရင်ကျွန်တော်တို့သူတို့ပြန်လွှတ်ပေးမယ်အဲ့လိုပဲပြောတယ်ခုစစ်တာ16ယောက်ပဲရှိတယ်2ယောက်ကသူတို့တိချယူသွားတယ်ဘယ်ကိုယူသွားလဲဆိုတော့မသိဘူးဒီမှာမရှိတော့ဘူးသူတို့2ယောက်ကိုယူသွားတယ်သူတို့ကအဲ့မှာဒီမှာတရင်ဒီဆိုင်တော့ကသူတို့ကရေးတက်ဖွဲ့ကလို့ပါလို့ပြောတယ်အဲ့ဒါနဲ့သူတို့ကခေါ်သွားတယ်ဒီတာဒီမှာစစ်တာကရေးမျိုးနဲ့ရေးတက်ဖွဲ့ယူကမူယူကပါတယ်ပြီးရင်မော်ရော့ကတရင်တက်ဖွဲ့ကပါတယ်ပြီးရင်မနက်ကစစ်ပြူဟာကလေးလာဖြစ်သွားတယ်ပြီးရင်နေချဆောင်3ကစစ်တယ်
အော်တိုဘာလ26ရက်နေ့ကချွေနေတီအမြန်ရင်ရင်ပေါ်ကနေတက်မတော်သားရက်တက်ဖွဲ့အစိုးရဝန်ထမ်းတွေအပါအဝင်လူ150ကျော်ကို AA ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်လို့ချွေနေတီအမြန်ရင်ရင်ပိုင်ရှင်တဲ့ဝန်ထမ်းခဏဦးကိုအကြံဖတ်မှုတိုက်ဖျက်ရေးဥပဒေနဲ့နေကြားဆောင်ရက်တက်ဖွဲ့ကထိန်းသိမ်းစစ်ဆေးနေပါတယ်ဒီအမှုနဲ့ဆက်ဆက်ပြီးမနေ့က AA ဖွဲ့ကပြန်လွှတ်ပေးလိုက်သူတွေဟာတက်သေးတွေအဖြစ်နဲ့ဆက်ဆက်ခံနေရတာလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြောပါတယ်အလားတူမနေ့ကပြန်လည်လွှတ်မြောက်လာတဲ့ရေသိတောင်ဒေသခံဦးကျော်ထီကိုလည်းဒီနေ့နေ့လယ်ကစစ်တွေမျိုးအမှတ်တရဲစခန်းမှာထိမ့်သိမ်းစစ်ဆေးနေပါတယ်။ဒီနေ့မနက်ကဥကြိုထင်းတဲ့အတူရှိနေခဲ့တဲ့စစ်တွေမျိုးနဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဦးအောင်သံဝေပြောပြတာက
ဒီတဲ့ဘွေကစစ်စစ်ရာရှိစုမှမနက်ကပဲမလီခနိုင်ပါလာတယ်ခင်ဗျ။ဒီတဲ့ဘွေလုံရှူရေးယူပြီးပါလာတယ်။အခုမြောင်းမရဲစခန်းမှာလည်းသူ့ကိုဆက်လက်ပြီးစစ်စစ်နေဆိုပြီးမှမြောင်းမရဲစခန်းမှာတော်ချာချာပြီးရတယ်ခင်ဗျ။အ
ေးအေးအဖွဲ့ကပြန်လွှတ်ပေးလိုက်သူတွေကိုစစ်ဆေးနေတာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမှုကြီးဝင်းစိုးဦးကတော့အခုလိုပြောပါတယ
်ဒါကတော့သူ့ပုံမှန်လိုလို့ဆင်ပါဗျာပြန်လာရင်တော့ပြည်တင်ပြီးလိုက်တယ်တက်တယ်ပြည်တင်လို့မေးလာပါဘူးပြန်ထွက်မှာပေါ့ဗျာဘာလို့တရားဆွဲမှာလဲမဆွဲပါဘူးဗျာသူတို့ကဟောမှာအမှုမလုပ်တာဘာလို့ဆွဲရမှာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေအခုရှင်ဒီအယတအသေးဆုံးမှု90ကျော်နဲ့ထိခိုက်ဒဏ်ရာရမှုကလူဦးရေ130ကျော်တိရှိနေပြီလို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်မင်းသိမ်းအောင်ပါ